အခုရဲ့ပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာထူးခြားတာတစ်ပုဒ်ကဗျုပ်ကြီးဟောင်းတရားဥရှင်မိုင်းရဲ့ကိုယ်စားလှယ်တယောက်ကနေအရင်ပြည်ကြရေးဝန်ကြီးဟောင်းဦးရဲထွက်လွတ်တော်အမဟောင်းဦးလှစွေခေါ်ဘူးလက်လှစွေနိုင်ငံရေးသမားဦးဘူဘူကျော်ငင်းတို့၃ယောက်ကိုတရားစွဲလိုက်တယ်ဆိုတဲ့သတင်းပါသူတို့၃ယောက်ကနေအွန်လိုင်းလူမှုမီဒီယာမှာအင်တာဗျူးထေရတာတွေနဲ့ပတ်သက်ပြီးနင်းနာမှုရှိလို့နိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့တရားစွဲရတာလို့ဆိုပါတယ်ဒီကိစ္စမှာတရားစွဲရဲဆိုတာမထူးဆန်းပေမဲ့အဆုံးပြုတဲ့ဥပဒေကထူးခြားနေတာတွေ့နိုင်ပါတယ်အလားတူသိမ့်မကြသေးခင်ဇော်လာဇမ်းမှာလဲတရားပြည်နယ်အစိုးရအဖွဲ့ဟာလိုင်ကော်မှာဗိုလ်ချုပ်ကြီးကိုစိုက်ထူတာကိုဆန့်ကျင်ကန့်ကွက်ခဲ့ကြတဲ့ပြည်နယ်လူငယ်6ယောက်ကိုလည်းနိုင်လွတ်လုံလို့ခေါ်တဲ့အဲ့ဒီဥပဒေနဲ့ပဲအမှုဖွင့်ထားပြီးတချို့ကတော့ဖမ်းဆီးထားပါပြီပြီးခဲ့တဲ့မလ25ရက်နေ့ကပြည်နယ်လူငယ်6ယောက်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့ကြေညာချက်တစ်စောင်မှာတရားပြည်နယ်ဝန်ကြီးချုပ်ဦးအန်ဖောင်းရှိုနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးကိုနိုင်ငံရေးရာဇဝတ်ကောင်တွေပြည်နယ်အမျိုးသားသစ္စာပေါက်တွေတိုင်းသားချစ်ပြည်သွေးစည်းရေးရန်သူတွေကျေးဇူးကမ်းသူတွေဖြစ်ကြောင်းစွပ်စွဲဖော်ပြခဲ့လို့ဆိုပါတယ်။နန်းလုံးလုံးလို့အတူကောက်ခေါ်ကြတဲ့နိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေဆိုတာဘာကိုယူရပြဋ္ဌာန်းခဲ့တာလဲ။ဥပဒေထဲမှာဘာတွေပြဋ္ဌာန်းထားသလဲ။အခုအဲ့ဒီစွဲဆိုထားတဲ့အမှုတွေဟာဥပဒေပါယူရချက်တွေနဲ့ကိုက်ညီပါရဲ့လားဆိုတာမေးဖို့ထုတ်ဖို့ကောင်းတဲ့ကိစ္စဖြစ်ပါတယ်။ဒီကြောင့်လေ့လာကြည့်ကြရအောင်ပါ။
ဥပဒေအခန်းသုံးမှာပြည်ထောင်စုဝန်ကြီးဌာနကိုရည်ညွှန်းပြီးပြည်သူတွေရဲ့လွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုနှိမ့်နာမှုမရှိအောင်အကာအကွယ်ပေးရမယ်လို့ဆိုထားပြီးပုံမှန်၅ခါခွေးမှာပုဂ္ဂိုလ်တဦး၏နေအိမ်နှင့်နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အုံသို့မဟုတ်ပရဝုံနှင့်ပရဝုံအတွင်းရှိအဆောက်အုံများအတွင်းသို့တည်ဆဲဥပဒေပြည်ရေးရေးအရာဝင်ရောက်ရှာဖွေခြင်းတိုက်ဆဲခြင်းသို့မဟုတ်တဦးဦးအားရှာဖွေခြင်းဖမ်းဆီးခြင်းပြုလုပ်လိုလျင်သက်ဆိုင်ရာရက်ွက်သို့မဟုတ်ကျေးရွာအုပ်စုရှိအုပ်ချုပ်ရေးမှူးဖြစ်စဉ်ကျေးရွာတာဝန်ခံသို့မဟုတ်ရာအိမ်မှူးဖြစ်စဉ်ဆဲအိမ်မှူးဖြစ်စဉ်တဦးဦးအပါအဝင်အနည်းဆုံးတက်တင်နှစ်ဦးနဲ့အတူဆောင်ရွက်ရမည်ဆိုပြီးဖော်ပြထားပါတယ်။အဲဒီအောက်မှာမှတားမြစ်ချက်များဆိုပြီးအချက်ရှိချက်ကိုဖော်ပြထားပါတယ်။အဲ့ဒါတွေကတော့ခုနှစ်ညီတူးမြတည်ဆဲဥပဒေတည်ရရဲ့အရာခွင့်ပြုသည့်ကိစ္စမှတပါးတရားရုံးဤခွင့်ပြုချက်မရှိဘဲညီတူးကိုမြ24နာရီထက်ကျော်လွန်၍ချုံနှောင်ထားခြင်းမပြုရ
။ညီတူးမြတည်ဆဲဥပဒေနဲ့အညီခွင့်ပြုမိတ်ခွင့်ပြုချက်ဒုမုဝရမ်းတုံတရားမရှိပဲဖြစ်စေနိုင်ငံတော်သမရဒုမုပြည်တော်စုအစိုးရအဖွဲ့ကြီးခွင့်ပြုချက်မရှိပဲဖြစ်စေကကြီးနိုင်ငံသားတူဤနေအိမ်နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အုံဒုမုပရဝုံနှင့်ပရဝုံအတွင်းရှိအဆောက်အုံအတွင်းဝင်ရောက်ရှာဖွေခြင်းသိမ်းဆည်းခြင်းဒုမုတူတူအားဖမ်းဆီးခြင်းမပြုရခကွေနိုင်ငံသားတူဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောဒုမုလူ့ဘုံတိက္ခာကိုထိခိုက်စေနိုင်သောနောက်ရောက်ခံစောင့်ကြည့်ခြင်း၊စုံထောက်ခြင်းနဲ့စုံစမ်းခြင်းမပြုရ။ဒါရယ်ပုဂ္ဂိုလ်တဦးနဲ့တဦးကြားဆက်သွယ်ရေးပစ္စည်းကိရိယာတစ်မျိုးမျိုးဖြင့်ဆက်သွယ်ပြောကြားခြင်းကိုကြားဖြတ်ဖမ်းယူနားထောင်ခြင်းသို့မဟုတ်တနည်းနည်းဖြင့်အနှောက်အယှက်ပေးခြင်းမပြုရ
။နိုင်ငံသားတဦး၏တရားဝင်ရရှိပိုင်ဆိုင်ထားသောရွှေပြောင်းနိုင်သောပစ္စည်းကိုတော်၎င်းမရွှေပြောင်းနိုင်သောပစ္စည်းကိုတော်၎င်းမတရားသိမ်းယူခြင်းသို့မဟုတ်ဓာတ်ရိုက်ဖြစ်စေတွေဝရေးဖြစ်စေတမင်ပျက်စီးစေခြင်းသို့မဟုတ်ဖျက်စီးစေခြင်းမပြုရဆိုပြီးဖော်ပြထားပါတယ်။ဒီတားမြစ်ချက်တွေကိုကြည့်လို့ရင်16လကနေ3နှစ်ထိဒဏ်ငွေပါချနိုင်တယ်လို့ဖော်ပြထားပါတယ်။ဒီလောက်ပဲလားဆိုတော့မကသေးပါဘူး။နိုင်ငံသားတစ်စုံတစ်ယောက်ကအဲ့ဒီလိုကျူးလွန်ပါလေဆိုပြီးတိုင်ရင်ရဲကဥပဒေအတိုင်းအရေးယူဆောင်ရွက်ပေးရမယ်။အကြောင်းမဲ့ပြက်ကွက်ရင်အဲ့ဒီရဲတပ်ဖွဲ့တာဝန်ရှိသူကိုထောင်နဲ့တစ်နှစ်ကနေ၅နှစ်အထိချမှတ်ရမယ်ဆိုပြီးကြာခံထားပါသေးတယ်။ဥပဒေပါအချက်အလက်တွေကိုအသေးချာဆန်းစစ်ကြည့်လိုက်ရင်မြန်မာနိုင်ငံမှာခက်အဆက်ဆက်ပြဌာန်းခဲ့ပြီးရဲ့ဥပဒေအလုံးနီးပါးလောက်ဟာပြည်သူလူထုလိုက်နာအောင်မလိုက်နာကျူးလွန်ခဲ့ရင်အပြစ်ပေးအရေးယူနိုင်အောင်ပြည်သူလူထုအပေါ်စီးနှောင်ထားတဲ့ဥပဒေတွေကြီးဖြစ်နေပြီးအခုဥပဒေကျမ်းကတော့အဲ့ဒီဥပဒေပေါင်းများစွာနဲ့ချားနာနေတာတွေ့နိုင်ပါတယ်။တက်ဆိုင်ရာဝန်ကြီးဌာနနဲ့တာဝန်ရှိသူများလို့ခေါင်းစဉ်တက်ထားပြီးပြည်ထောင်စုဝန်ကြီးဌာနရဲတပ်ဖွဲ့အပါအဝင်အစိုးရဝန်ကြီးဌာနလက်အောက်တာဝန်ထမ်းဆောင်တဲ့အရာရှိနဲ့ဝန်ထမ်းတွေရဲ့လုပ်ရက်တွေကိုစီးနှောင်ထားတဲ့ဥပဒေအမျိုးအစားဖြစ်နေလို့ပါ။ဒါကြောင့်မြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကကြွကြည့်ရင်နှစ်ပေါင်း60ကျော်အတွင်းအလွန်ထူးခြားတဲ့ဥပဒေကြမ်းတရားလူတော်ပြောနိုင်ပါလေ
အခုအဲ့ဒီဥပဒေထဲကပုံမှန်ရှစ်စလုံးပါ လူတို့၏ဂုံဒိခာနှင့်ထင်ပေါ်ကြော်ကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်စေရန်တဏှိနည်းဖြင့်ဆောင်ရွက်ခြင်းမပြုရစာသားလောက်ကိုပဲသုံးပြီးရဲတိုက်တရားစွဲနေကြတာမို့ဥပိ္ပါပြထမ်းချက်ရွေခြင်းနဲ့ဘယ်လိုမှမကိုက်ညီဘူးဆိုတာအလွယ်တကူသိမြင်နိုင်ပါတယ်။ဒီနေရာမှာအရေးပါလာတာကတော့တရားဥကြီးတွေအပိုင်းမှာကာယကံရှင်တွေရဲတပ်ဖွဲ့တာဝန်ရှိပြီတွေကဒီပုံမှန်တက်ပြီးတရားရုံးက ဆက်သွယ်ဥပဒေပုံမှန်66ဂါကြီးစသဖြင့်အခြားပုံမှန်တွေပြောင်းတက်ဖို့ဆုံးဖြတ်ချက်ချပေးနိုင်ပါတယ်။ဘယ်လိုမှမဟုတ်ရင်တော့ရွေချက်ကောင်းတဲ့ပြဋ္ဌာန်းခဲ့တဲ့ဥပဒေတစ်ခုဟာတရားသူကြီးတွေကြောင့်လိုရာအတုံးပြုခံရပြီးငကိုပြဋ္ဌာန်းခဲ့တဲ့ကောင်းမွန်တဲ့ရွေချက်အထမမြောက်ပဲပုံပြတ်သွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။